Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ် September လ25ရက်တနင်္ဂနွေနေ့ညဖက်9:00နာရီ09:00အစီအစဉ်တွေကို line to meter 3058အပြင် line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
အနည်းခတဲ့ကင်းကျင်းကြပါစေ။နောက်ဆုံးကသတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ထမောင်သားတို့ကတင်ပြကြမှာပါ။အီရန်ဘာဒါအီခေါင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစန့်ကျင်တဲ့ကြွေးကြော်သံတွေအော်ပြီးသူ့ရဲ့ရုပ်ထုကိုသူ့မြို့မှာဆန္ဒပြသူတွေကမိရှို့လိုက်ကြပါတယ်။ဒေသစံတော်ချိန်မနေ့6:53မိနစ်မှာတာဒိုပစ်ဒုံးကြီးဒဇင်းကိုမြောက်ကိုရီးယားကစန့်သက်ပစ်လွှတ်လိုက်ပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့နိုင်ငံတော်စာပနာခန်းနာကိုတက်ရောက်ဖို့တိုးချိုမှရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားတာပေါ့။မြန်မာတရုတ်ဝန်ထမ်းဟောင်းတယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်မန္တလေးလေ
းကောင်းပါပါရှင်တောင်ကိုရီးယားမြန်မာတန်ယုံရှိမှမြန်မာတွေနဲ့တောင်ကိုရီးယားနိုင်ငံသားတွေဆန္ဒပြနေကြတဲ့တဲ့တင်ကိုလည်းကြားဖို့ရှိပါတယ
်ခလေးသူတွေကိုစစ်ကောင်စီကနေပြီးတော့ဗညာမတရေးရဲ့ရဲရင်နဲ့ဘုံချဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့လုံးတဲ့လုံးရက်ကိုကန့်ကွက်တယ်ရှုတ်ကြတယ်ဆိုတဲ့အကြောင်းကို
အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ကြအပြင်လွန်ခဲ့တဲ့7နှစ်ကျော်ခရက်ကအိုးအိမ်ဆုံးခွာနေရတဲ့တင်းချီတဲ့ကချင်ဒုက္ခတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ကယူရန်ဒေသမှာဆားငံရေးဝယ်ရမှုကြောင့်ကောက်ပဲတည်နံတွေပြန်နေရတဲ့အကြောင်းသတင်းဆောင်ပါကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကတူတာနဲ့ထူးခြားဆက်များသတင်းများအစီအစဉ်ကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစန့်ကျင်တဲ့ကြွေးကြော်သံတွေအော်ပြီးသူ့ရဲ့ရုပ်ထုကိုသူ့မြို့မာရှတ်မှာဆန္ဒပြသူတွေကမိရှို့လိုက်ကြတာကိုလူမှုမီဒီယာတွေမှာတွေ့နေရပါတယ်။မြို့တော်တီဟရန်ပါဝင်အီရန်နိုင်ငံတလွတ်မြို့ပေါင်း133မြို့မှာဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီရဲ့ရုပ်ပုံတွေကိုမိရှို့တာပါဝင်ပုံစံအမျိုးမျိုးနဲ့အီရန်ပြည်သူတွေကဆန္ဒပြနေကြတာပါကုလသမဂ္ဂထွေထွေညီလာခံကပြန်လာတဲ့အီရန်သမ္မတအီဘရာဟင်ရိုက်စီဟာအစိုးရထောက်ခံသူမိသားစုတစုဆန္ဒပြပွဲအတွင်းမှာတေဆုံးသွားတဲ့တရင်ကိုတွေ့ရှိပြီးတဲ့နောက်ဆန္ဒပြပွဲတွေအပေါ်အစိုးရကပြက်ပြက်သားသားတုံ့ပြန်အရေးယူရမယ်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာသူ့ပြည်နယ်မှာပြိုကျမဲ့အခြေအနေစိုက်နေပြီလို့ဂီလန်ပြည်နယ်ရဲချုပ်အဇီဇိုလာမလိခီကအစိုးရမီဒီယာတွေကိုပြောပါတယ်။ဂီလန်ပြည်နယ်မှာလူ900ကျော်ကိုဖမ်းဆီးထားတယ်လို့တရင်တွေကဆိုပါတယ်။ကရစ်ပြည်နယ်ကအစတာဗေးမြို့မှာဆန္ဒပြသူတွေကလုံခြုံရေးတပ်ဖွဲ့တွေထက်အင်အားသာလွန်ပြီးထိမ့်ချုပ်ထားလိုက်ကြပါလေ။ဒီနေ့ဆန္ဒပြပွဲဟာ2018-2021နဲ့မတူပဲဘာသာရေးခေါင်းဆောင်အလီခါမေနီနဲ့အစိုးရပြုတ်ကျရေးကလွဲလို့ဘာတောင်းဆိုချက်ကိုမှမတောင်းဆိုကြဘူးလို့အီရန်အရေးသုံးသပ်သူအလီနူရီဇာရီက VOA ကိုပြောပါတယ်။
ဂရီးနိုင်ငံအေသင်မြို့မှာရှိတဲ့အီရန်တန်ယုံကိုဒီနေ့မှာဓာတ်ဆီထည့်ထားတဲ့ပလင်းနဲ့လုပ်တဲ့လောင်စာဘုံးနဲ့ပစ်သွားတယ်လို့အေသင်သတင်းဌာနကပြောလိုက်ပါတယ်။စနေနေ့ညသကောင်းကျော်တနင်္ဂနွေနေ့မနက်ပိုင်းတနာရီမှာမျက်နှာကိုမျက်နှာဖုံးကာထားတဲ့မော်တော်ဆိုင်ကယ်မောင်းလာတဲ့သူ၂ယောက်ကပစ်သွားတာဖြစ်တယ်လို့ဂရီးရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဘုံးဟာတန်ယုံနိုင်ငံကိုထိပြီးကွဲသွားခဲ့ပြီးမဲ့ထိခိုက်ပျက်စီးတာတော့မရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကမာဆာအမနီဆိုတဲ့အမျိုးသမီးကိုရဲကဖမ်းဆီးထိန်းသိမ်းထားစဉ်မှာတေဆုံသွားပြီးတဲ့နောက်ဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေကိုအီရန်အစိုးရကအကြမ်းဖက်နေနှင်းခဲ့တဲ့အပေါ်မှာပြစ်တင်ရှုတ်ချတဲ့အနေနဲ့လဲမနေ့စနေနေ့တုန်းကတော့အေသင်မြို့လယ်ကောင်ကစင်တက်မှာရင်းမြစ်မှာလူ100လောက်စုဝေးပြီးတော့အီရန်နိုင်ငံအပေါ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။အီရန်မျိုးသမီးတွေကတော့သူတို့လည်းအမနီနဲ့ဒူတသားတဲ့ရက်ရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့သူတို့ရဲ့သဘင်တွေကိုညှက်ပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကျွေးရိုင်းမြောက်ပိုင်းပြည်နယ်တေချွန်းဒေသကနေဒေသစံတော်ချိန်မနက်6:53မိနစ်မှာတာလိုပြစ်ဒုံးကြီးဒဇင်းကိုမြောက်ကိုရီးယားကပြစ်ထွက်လိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။7မိနစ်မပြည့်ခင်မှာကျလာခဲ့တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆိုပါတယ်။အရှေ့ပိုင်းစင်ပေါ်မြို့ကနေပရင်းတပ်ဒုံးကြီးဒဇင်းကိုရေကုပ်တင်းမော့ကပြစ်ဖို့မြောက်ကိုရီးယားကပြင်ဆင်နေတဲ့လှုပ်ရှားမှုတွေတွေ့ရှိခဲ့ကြောင်းဒီရင်တရက်ကတောင်ကိုရီးယားသမ္မတရုံးကသတိပေးခဲ့ပါသေးတယ်။2022ခုနှစ်အတွင်းတောင်ကိုရီးယားကပက်ထိန်တာဒုံးကြီး32စင်းကိုပြစ်လို့ခက်ပြီးပါပြီ။ဒေတာတွေအမေရိကန်နဲ့မဟာမိတ်တွေရဲ့ကာကွယ်ရေးကိုထုတ်ပေါက်နိုင်မဲ့ဒါတို့ပြစ်ဒုံးကြီးတွေရောအမေရိကန်ပြည်ကိုပြစ်မှတ်ထားနိုင်တဲ့တာဝေးပြစ်ဒုံးကြီးတွေကိုပါစမ်းသပ်ပြစ်ခတ်ခဲ့တာပါ။ အပြန်အလှန်စစ်အင်အားပြတာတွေရှိနေပြီးအမေရိကန်နျူကလ িয়ার တအားသုံးလေတင်တင်ပေါ် USS Ronald Reagan ဟာဒီပတ်ဆော့ဗာမှာတောင်ကိုရီးယားနိုင်ငံပူဆန်းမြို့ကိုရောက်ရှိလာခဲ့ပါတယ်။လင်းနေအတွင်းပထမဆုံးချိန်ဖြစ်တောင်ကိုရီးယားကမ်းခိုကတ်ခဲ့တာပါ။မြောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းဖို့ဖွင့်ထားတယ်လို့အမေရိကန်ကတော့ပြောပါတယ်။ဒါပေမဲ့အမေရိကန်မှာရန်လိုတဲ့မူဝါဒတွေရှိနေတယ်လို့မြောက်ကိုရီးယားကပြောပြီးဆွေးနွေးဖို့ကိုလှည့်လျူပြုထားပါတယ
်။အီတလီနိုင်ငံမှာဒီနေ့တနိုင်ငံလုံးတိုင်းတာနဲ့ပါလီမန်ရွေးကောက်ပွဲကိုကျင်းပနေပြီးတော့အီတလီနိုင်ငံသားတွေလည်းစတင်မဲပေးနေကြပြီဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့ပါလီမန်ရွေးကောက်ပွဲမှာအစွန်းရောက်လက်ရဝါဒီတွေကနိုင်ရမယ်အလားလာရှိနေပြီးတော့ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအချိန်အစွန်းရောက်လက်ရဝါဒီအစိုးရဖြစ်လာဖို့ဦးတည်နေပါတယ်။လူလူစစ်တမ်းတွေမှာတော့ဂျော်ဂျီယာမလိုနီနဲ့သူမရဲ့အီတလီညီနောင်ပါတီကရှေ့ကနေဦးဆောင်နေတယ်လို့ဖော်ပြနေပါတယ်။မဲယုံတွေကိုဒီမနက်9နာရီကစတင်ဖွင့်လှစ်ခဲ့ပြီးတော့ည7နာရီအထိ7နာရီမှာတော့မဲယုံပိတ်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့မဲရီတွက်တာတွေကိုစတင်မှာဖြစ်ပြီးကနဦးရလက်တွေကိုတော့တင်းလာနေအစောပိုင်းမှာကြီးညာသွားမှာဖြစ်ပါတယ်။တကယ်လို့မလိုနီသာအနိုင်ရခဲ့မယ်ဆိုရင်တော့သူမဟာအီတလီနိုင်ငံသမိုင်းမှာအမျိုးသမီးတွေကပထမဆုံးဝင်ကြီးချုပ်ဖြစ်လာမှာပါ။ဒါပေမဲ့ညမောင်းဆူရဖွဲ့ဖို့ကတော့သတင်းပတ်တွေနဲ့ချီချနိုင်တယ်လို့လည်းခံမှန်းနေကြပါတယ်။အီလီနိုင်ငံမှာစုစုပေါင်းမဲပေးနိုင်သူအရေးတွက်က50တသန်းနီးပါးရှိပါတယ်ခင်ဗျာ
။ VOA American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ကွာလွန်တူဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးရဲ့နိုင်ငံတော်စာဖနာအခမ်းအနားကိုတက်ရောက်ဖို့တူချိုမှာရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားခဲ့တဲ့အတွက်မြန်မာတာယုံဝန်ထမ်းဟောင်းတယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကောက်ွက်တဲ့အနေနဲ့အကြမ်းမဖက်ပူးပေါင်းဆောင်ရွက်ခြင်းမပြုတဲ့ CDM မလုံချမှုမှာပါဝင်ခဲ့ပြီးယာဒုကဖယ်ရှားခံထားတဲ့တန်တမာဟောင်းဦးအောင်စိုးမိုးကိုတွေ့ဆုံမေးမြန်းပြီးဒီဇီဂျပန်တိုင်းစ်သတင်းစာကတွေ့ဆုံမေးမြန်းထားတာပါအမေရိကန်ဒုတိယသမ္မတကမလာဟဲရစ်စတန်အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစတိုကိုနိုင်ငံခြားအစိုးရကိုယ်စားလှယ်တွေနဲ့အတူဂျပန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးစိုးဟန်ကိုတက်ရောက်ခွင့်ပြုတာဟာစစ်ကောင်စီနဲ့2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းမှုကိုအသီးမှတ်ပြုရာရောက်တယ်လို့တန်တမာဟောင်းဦးအောင်စိုးမိုးကပြောကြားပါတယ်။ဗိုလ်ချုပ်ကြီးတွေကနိုင်ငံတကာအသိုက်အဝန်းကနေတရားဝင်အသိမှတ်ပြုတာကိုလိုချင်ကြပါတယ်။အာဏာသိမ်းလိုက်တာကိုလက်ခံစေချင်ကြပါတယ်လို့ဦးအောင်စိုးမိုးကဆိုပါတယ်။ဂျပန်နိုင်ငံရောက်မြန်မာတွေကစစ်တပ်ကဘလို့လူကိုမှမဖိတ်ကြားစေလိုပါဘူးလို့သူကပြောပါတယ်မြန်မာနိုင်ငံသားအတော်များများကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြတဲ့အတိုင်းနိုင်ငံတော်စာပနကိုတက်ရောက်ဖို့စစ်တပ်ကိုဖိတ်ကြားတာဟာမြန်မာပြည်သူတွေအတွက်တော့မမျှတရာရောက်တယ်လို့ဥအောင်စိုးဦးကယူဆပါတယ်ပြည်ထောင်မြန်မာကြီးစာပနမှာမြန်မာကိုမဖိတ်ကြားခဲ့တဲ့အတိုင်းဂျပန်ကလည်းလှုပ်ဆောင်ဖို့သူကတိုက်တွန်းသွားပါတယ်
မြန်မာနိုင်ငံအပါအဝင်ယူကရိန်းနဲ့ကင်မရွန်နိုင်ငံတွေမှာငြိမ်းချမ်းရေးရဖို့ဆူတောင်းတယ်လို့ပိုယဟန်မင်းကြီးဖရန်စစ်ကဒီနေ့ပြောကြားလိုက်ပါတယ်။ပိုယဟန်မင်းကြီးဟာအီတလီနိုင်ငံတောင်ပိုင်းကိုဒီနေ့သွားရောက်ခဲ့တဲ့အတွင်းအဲ့လိုဆူတောင်းခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခုလိုပြောကြားခဲ့ပါတယ်။ကဘာဘောကပြဿနာတွေအများအပြားကိုစဉ်းစားတဲ့အခါမှာမြန်မာနိုင်ငံအကြောင်းကိုလည်းစဉ်းစားမိပါတယ်ဒီလောက်မြင့်မြတ်ပြီးတော့ချစ်စရာကောင်းတဲ့နိုင်ငံဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းစိုးရွားတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အကြမ်းဖက်မှုဒဏ်တွေကိုခံခဲ့ရပြီးတော့အတော်များများလည်းထိခိုက်သေးဆုံးပြီးအိုးအိမ်တွေစွန့်ခွာထွက်ပြေးခဲ့ကြပါတယ်အခုတစ်ပတ်မှလည်းစာတင်ကျောင်းကိုလေကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်တွေတေဆုံးရတာနဲ့ပတ်သက်ပြီးလဲကြားခဲ့ရပါတယ်အခုဆိုရင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်ဘုံကျဲတာတွေဟာခေရီစည်းကျောင်းတစ်ခုလိုဖြစ်လာနေပါတယ်ဒီကလေးငယ်တွေရဲ့ငိုတန်းတွေကိုကြားကြပါစေဒီလိုအဖြစ်ဆိုးမျိုးတွေဖြစ်ဖို့မလိုအပ်ပါဘူးလို့ပေါ်ဝီဟမ်းမင်းကြီးကပြောကြားသွားတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကသခိုင်းတိုင်းတပရင်းမြို့နယ်တဲကလက်ရက်ကုံကြီးရွာကိုစစ်ကောင်စီဘက်ကလေကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဘုံကျောင်းမှာစာတင်နေတဲ့ကလေးငယ်တွေအများအပြားတေဆုံးသွားခဲ့ပါတယ်ပိုဟမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကို2018ခုနှစ်ကလာရောက်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လဲမကြာခဏဆိုသလိုထုတ်ဖော်ပြောဆိုတာတွေဝတ်ပြုစုတောင်းတာတွေလှုပ်လှစ်ရှိတာဖြစ်ပါတယ် ပြီးခဲ့တဲ့ဇွန်လတုန်းကတော့မြန်မာနိုင်ငံမှာပဋိပက္ခတွေကြာပြည်သူတွေအသက်အိုးအိမ်စီးစိမ်တွေဆုံးရှုံးနေရတာကြောင့်မြန်မာပြည်သူတွေလူကုန်တိုက်ခါနဲ့အသက်ရှင်ရပ်တည်ခွင့်ကိုလေးစားဖို့ကိုလည်းတိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ
။တိုင်ဖုန်မုန်တိုင်းဟာမုန်တိုင်းနိုရုဟာဖိလစ်ပိုင်အရှေ့မြောက်ပိုင်းကမ်းခြေကိုဒီကနေ့ညနေပိုင်းကပိုလီလိုကျွန်းကဘာဒီယုစ်မြို့ကိုဝင်ရောက်သွားခဲ့ပါတယ်။လူများစွာကိုနေရာရွှေ့ပြောင်းပေးခဲ့တဲ့တိုင်နှုံတနာ122မိုင်နှုန်းရှိပြီးလေပြင်းဟာ149မိုင်နှုန်းထိကျရောက်ခဲ့ပါတယ်။ Sierra Madre တောင်တွေကိုရိုက်မယ်လို့ဖိလစ်ပိုင်မိုးလေဝသကခန့်မှန်းပါတယ်။လိုင်းတွေက7အမြင့်ထိကြီးခဲ့တာပါ။စနေနေ့တုန်းက53မိုင်ပဲရှိခဲ့တဲ့ဒီမုန်တိုင်းဟာ24နာရီအတွင်းကြောင်းမဲ့ဖွယ်ပြင်းအားကိုရောက်ခဲ့မယ်လို့ဖိလစ်ပိုင်မိုးလေဝသကခန့်မှန်းခဲ့တဲ့အချိန်အင်အားကြီးမားလာရတာဖြစ်ပါတယ်။မုန်တိုင်းဟာလူဆုံးကျုံးကိုဖျက်သွားပြီးတနင်္လာနေ့မှာတောင်တရုတ်ပင်လယ်ကိုဝင်ရောက်သွားမှာဖြစ်ပါတယ်။ဒီပတ်နောက်ပိုင်းမှာဗီနက်နန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။
Caribbean ပင်လယ်ထဲမှာအပူပိုင်းမုန်တိုင်း Ian ဟာအားကောင်းလာနေပြီးတော့လာမယ့်ရက်တွေအတွင်းမှာအင်အားပြင်း Hurricane မုန်တိုင်းအဖြစ်ပြောင်းလဲလာနိုင်တာကြောင့် Florida ပြည်နယ်တစ်ခုလုံးကိုအရေးပေါ်အခြေအနေဖြစ်ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကကြေညာလိုက်ပါတယ်။ကနဦးမှာတော့ခရိုင်နာဒါဇင်လောက်ကိုပဲအရေးပေါ်အခြေအနေထုတ်ခဲ့ပေမဲ့မနေ့စနေနေ့ကတော့ပြည်နယ်တစ်ခုလုံးကိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်း Florida ပြည်နယ်ကိုအရေးပေါ်အခြေအနေအဖြစ်ကြေညာလိုက်ပြီးတော့အမိမြေလုံခြုံရေးဌာနပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုလည်းမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေနဲ့အကူအညီပေးရေးအစီအစဉ်တွေကိုလှုံ့ဆော်ကြဖို့အတည်ပြုလိုက်ပါတယ်။ဒါ့အပြင် Florida ပြည်နယ်ကို September 29ရက်နေ့မှာသွားဖို့လှုံ့ထားတဲ့အစီအစဉ်ကိုလည်းမုန်တိုင်းကြောင့်ဖျက်လိုက်ပါတယ်။ Florida အုပ်ချုပ်ရေးမှူးကတော့ပြည်နယ်တွင်းမှာနေထိုင်ကြတဲ့သူတွေကိုမုန်တိုင်းအတွက်ပြင်ဆင်ထားကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ဒီကနေ့ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့ကိုရနိုင်တို့ကတင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့မယ်စကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကုရုကုဒစာတင်ကြောင်းတစ်ကြောင်းကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာနိုင်ငံမြန်မာနဲ့ကိုရီးယားနိုင်ငံသား900လောက်ဆန္ဒပြပါရတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုမှာကလေးငယ်တွေတေဆုံခဲ့တဲ့လို့ရတဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ရုံးနဲ့မြန်မာတပ်ရုံးရှေ့မှာကန့်ကွက်ဆန္ဒပြတာပါ။မအေးအေးမကတင်ပြပို့ထားပါရတယ်
။စကိုင်းတိုင်းဒီပေးရင်မြို့နယ်လက်ရက်ကုန်းကြီးရွာမှာဒေသခံတွေဖွင့်လှစ်ထားတဲ့ကိုထူကိုတစာတင်ကြောင်းတစ်ကြောင်းကိုစစ်ကောင်စီကစက်တင်ဘာလ16ရက်နေ့ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အတွက်ကလေးတငယ်တွေတိတ်ဆုံးမှုဖြစ်ခဲ့တာပါအပြစ်မဲ့ကလေးတငယ်တွေကိုအစုလိုက်အပြုံလိုက်တက်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချတဲ့အကြောင်းကိုရီးယားနိုင်ငံသားတွေကမြန်မာနိုင်ငံသားတွေပါစက်တင်ဘာလ25ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်အမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အခုလိုပြောပြပါတယ
်ကလေးသူငယ်တွေကိုစစ်ကောင်စီကနေပြီးတော့ပညာမတရရဲ့ဆွဲရဲရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မလို့လုံးတဲ့လုံးရက်ကိုကန့်ကွက်တယ်ရှုတ်ကြတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ကိုရီးယားနိုင်ငံမှာရရှိနေကြတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူကိုရီးယားအစိုးရမှုသော NGO ဖွဲ့စည်းများပူးပေါင်းပြီးတော့အခုလိုစွမ်းသက်သက်နေကြဖြစ်ပါတယ်စစ်တပ်ရုံးရှေ့တက်တဲ့မှာကျွန်တော်စွမ်းသက်သက်ဝင်ပြုလုပ်ပါတယ်ပြီးတော့စစ်တပ်ရုံးရဲ့တကားပေါ်မှာရှေ့မှာပဲကျွန်တော်တို့ဒီတရင်းစာရှင်းလင်းဝတ်ချက်ကိုပြုလုပ်ပါတယ်စကောစီရဲ့တိုင်အောင်ကိုကိုရီးယားပြည်တော်မှာလို့မရှိဘူးအများဆုံးထောက်ခံသွားပေးဖို့အတွက်ကိုရီးယားပြည်သူပြည်သားတွေကဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုတဲ့အကြောင်းလေးကိုပြောခဲ့ပါတယ
်ဆန္ဒပြပွဲမှာဥဆောင်ပါဝင်သူတူဦးဖြစ်တဲ့မြမဒီမိုကရေစီကွန်ရက်ရဲ့ဥက္ကဋ္ဌကိုရီးယားနိုင်ငံသားဂျောင်ပေါင်လက်ကတော့ကိုရီးယားဘာသာစကားနဲ့အခုလိုပြောသွားပါတယ
်ခါနေလွန့်ကျခြင်းဟင်းညီမြောတောဒီဆက်ဆံရတဲ့တိုင်ငန်လို့ဆိုတော့ဟဲ့ထနာလို့တပ်ပြနေတာတွေကဇာတုအခွင့်အရေးကိုချိုးဖောက်နေတာလူသားမဆန်တဲ့လို့ရဖြစ်တဲ့ကြောင်မလို့ကျွန်တော်တို့ခွာပြီးဒီမှာဒီလိုလို့ရမျိုးလုံးဝမရှိရပါဘူး
မြန်မာစစ်တပ်ဟာပြည်သူကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းဥက္ကဋ္ဌဂျောင်ပေါင်လက်ကအခုလိုပြောပါတယ
်ခုနေနန်တန်ယုန်ကိုမြင့်တဲ့ချက်ဆန်ကဆင်းမြန်ဝစီစစ်တပ်ဆိုတာဒီလိုတော့ဟိုစီးတဲ့ကိုကာကွယ်ပေးရမယ်တာဝန်ရှိပါတယ်ဒါပေမဲ့အခုစစ်တပ်ကဒီကပြည်သားတွေကိုရရဆက်ဆက်တပ်ဖြတ်နေတဲ့ကြောင်မလို့ဒါအင်မတန်ရုပ်မာလေအင်မတန်ဆိုးသွမ်းတဲ့ကောင်တွေဖြစ်ပါတယ
်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေနဲ့အတူရှိနေမယ်လို့လဲဂျောင်ပေါင်လက်ကဆက်ပြောပြပါတယ်
။ဘာမှခွင့်တည်းရှိမယ်ခွင့်ဆက်မယ်ဆိုတာကိုရီးယားပြည်သူတွေကမြန်မာပြည်သူတွေကိုတောက်လျှောက်ထောက်ခံပေးသွားပါမယ်ပံ့ပိုးပေးသွားပါမယ်အတူတကွာမြန်မာပြည်သူတွေရားရည်ဒီတိုက်ပွဲဝင်သွားပါမယ်မြန်မာနိုင်ငံသားတွေအားတင်းတာပါလုံးဝမလျှော့ဘဲနဲ့ဒုက္ခစီရရှိရင်ဒီအဆုံးထိတိုက်ပွဲဝင်သွားပါ
မ မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာရေးကိုကိုရီးယားအစိုးရနဲ့ကိုရီးယားနိုင်ငံသားတွေကထောက်ခံအားပေးမှုတွေရှိခဲ့ပြီးကိုရီးယားဘုန်းတော်ကြီးတွေကလည်းအခုလိုမျိုးကလေးတငယ်တွေကိုလေကြောင်းကနေဘုံကျဲတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ကပဲမြန်မာတပ်ရုံးရှိမှကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလေးတငယ်17ဦးပါဝင်လူ73ဦးသေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့ခွင့်ရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်ဘူးလို့ညင်းဆိုထားပါတယ်ရှင်
။မအေးအေးမပါရှင်ခုတော့ကချင်ပြည်နယ်ဘက်ကသတင်းဖတ်ဆက်ရအောင်ပါ။တကြော့ပြန်ကချင်စစ်ပွဲတွေကြားဆဲဆုနှစ်တခုကျော် IDP ဒုက္ခတဲ့စကန်တွေနဲ့ခလုံးနေရတဲ့ကချင်စစ်ပြေးရှောင်ဒုက္ခတဲ့တွေနေရပြန်နိုင်ရေးလုံခြုံရေးအာမခံချက်ပေးဖို့ခံနေတယ်လို့နေရပြန်ရေးဦးဆောင်စီစဉ်ပေးနေတဲ့ဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ်မြန်မာနိုင်ငံတော်ဝစစ်ပြေးရှောင်ဒုက္ခသည်တွေတိုးလာချင်းလှုပ်ခဲတဲ့7နှစ်ကျော်ကလေးကအိုးအိမ်ဆုံးခွာခဲ့ရတဲ့တင်းချီတဲ့ကချင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့မတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ပါတယ်။ကချင်ပြည်နယ်ထဲမှာကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာ1994ကနေစလို့18နှစ်တာအပြည့်ရပ်ပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာဒီနှစ်ဆိုရင်တော့17နှစ်ပြည့်ပါပြီ။အခုချိန်အထိလဲကချင်ပြည်နယ်ဝိုင်းမော်စတုံဖားကန်ဆယ်စင်းကာမိုင်းစားတဲ့ဒေသတွေမှာကချင်လက်နက်ကင်တပ် KIA နောက်ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တို့ကြားလေကြောင်းသုံးပြီးတိုက်တဲ့အထိတိုက်ပွဲတွေပြင်းထန်နေစေမှုအနေမြင်မတည်ငြိမ်သေးလို့ကချင်ပြည်နယ်တွေက IDP စစ်ဆောင်စခန်းတွေမှာခိုလုံနေထိုင်ရတဲ့ဒုက္ခသည်တွေရဲ့နေရပ်ပြန်ရေးကတော့မရေမရာဖြစ်နေပါတယ်ကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာခိုလုံနေထိုင်နေတဲ့ IDP တွေအစိုးရထိန်းချုပ်နယ်မြေတွေကဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်သူတွေနောက်တရုတ်နယ်စပ်တွေမှာခိုလုံနေထိုင်သူတွေစုစုပေါင်း300,000ကျော်အထိရှိနေပါတယ်ကချင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့နောက်ဆုံးအခြေအနေကိုကချင်ဒေသစစ်ပေးဆောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာကလမ်ဆမ်ဆောင်က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
ပြန်ဖို့ကျွန်တော်တို့ဆုံးဖြတ်ထားတာရှိတယ်ပြန်တဲ့နေရာတွေတော့ပြန်သွားကြပြီဒါပေမဲ့အတီးတကျနေထိုင်ဖို့ကြတော့နည်းနည်းကျွန်တော်စနောက်ဖြစ်နေတယ်အခြေအနေကပြင်ပမှုမရှိတော့သူတို့ရဲ့ပြန်မှုကနည်းနည်းလုံခြုံမှုမှာအမခံချက်ပြီးဖို့ခက်နေတယ်ကျွန်မ
ဟုတ်ကဲ့အဲ့တော့ဆရာတို့ဘယ်လိုများစီစဉ်ထားပါလဲရှင်အဲ့ဒီကိစ္စကိုလေဟုတ်ကဲ့
ကျွန်တော်တို့ကတော့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာကျွန်တော်တို့ကတော့အခုလုတ်ဆောင်မှုတွေတော့ရှိနေပါလေဒါမဲ့တိတ်တွင်တွင်ကြဲကြဲတော့မလုတ်နိုင်ဘူးပေါ့ဘာကြောင့်လဲဆိုတော့အခုပြန်မဲ့ခီးလန်းတွေမှာလဲအစားအသောက်တွေတို့ဖျက်သွားဖျက်တာတွေကလည်းနည်းနည်းဟိုအနောက်ဆက်တွေဖြစ်နေတယ်ဆိုတော့သွားလာမှုတွေမှာရောနောက်ဒီမီလုံချုံရေးဘက်မှာရောတိတ်ကြီးမှအားရစရာတော့မရှိဘူးပေါ့ဒါကြောင့်မကျွန်တော်တို့ကလည်းတိတ်ကြီးမှတွန်းအားတော့ဟိုမပေးနိုင်ဘူးပေါ့အခုချိန်မှာ
ဟုတ်ကဲ့ဆရာဟုတ်ကဲ့
အဲ့တော့အဲ့ဒီအခြေအနေကဖြစ်နေပါတယ်အ
ဲ့တော့အဲ့လိုအခြေအနေဖြစ်နေတော့ဆရာဟိုဒီကမ်းနေထဲမှာကြံနေအောင်မဲ့ဒီ IDP တွေအတွက်ကောဆရာတို့ဘာတွေများကူညီဆောင်ရွက်ပေးနေတာတွေရှိပါလဲရှင
်အော်အခုတော့ကျွန်တော်တို့ဒီ HDD ပေါ့ဒီလူမှုကေဆေးရေးကျွန်တော်တို့ KBC ရ HDD တွေကလည်း INGO တွေနဲ့ဆက်သွယ်ပြီးမှရတဲ့အကူအညီတော့ပေးနေပါတယ်အထူးသဖြင့်တော့ကမ္ဘာစားနပ်ရိက္ခာ WSD ရဲ့ထောက်ပံ့မှုတွေနဲ့တော့ပေးနေပါတယ်
ဟုတ်ကဲ့ဆရာဟိုဂျပန်ကအကူအညီတွေနဲ့ပတ်သက်လို့ရောဆရာဒီအခုဒီဆာဆာကာဝါတို့ရှိဘက်ကနေကူညီတာလည်းရှိတယ်ဆိုတော့သူတို့ရဲ့အကူအညီကရောဘယ်လိုအခြေအနေရှိပါလဲဆရာ
ဂျပန်ရဲ့အကူအညီမှုက construction တွေကတော့ပြီးသွားပြီဆိုတော့နေတဲ့လူတွေနေကြပြီပေါ့
ဟုတ်ကဲ့
နောက်သူတို့ရဲ့ဒီအသက်မွန်းကြောင်းဒီ lucky ဟုတ်ဘက်မှာတော့သူတို့ပြန်မှပဲဟိုအပေါင်းထည့်ဖို့လို့ရမယ်ဆိုတော့ဂျပန်နဲ့တော့ကျွန်တော်အဲ့ဒီဆင့်လောက်မှာပဲရှိသေးတာပေါ့ပြည်ကူညီတဲ့အစဉ်ပိုင်းမှာကြတော့အခုနောက်တောင်းယူရဲ့ဒီလူမှုကိစ္စရေးဖွံ့ဖြိုးရေးတာဝန်ခံတဲ့ CDC ရဲ့အကြီးအကဲမှုတော့ပဲဆက်ပြီးဆောင်ရွက်မှုရှိမလားမရှိဘူးလားဆိုတော့အဲ့ဒီဆုံးဖြတ်ချက်မှာပါညွှန်မှုပြပါတယ
်ဟုတ်ကဲ့ပါ
ဒီတော့ကကျွန်တော်တို့တစ်ချက်တုန်းကကူညီခဲ့တာတော့ဒီဆောင်ရွက်ပိုင်းကတော့ပြီးသွားပြီးမှအသက်မွန်းကြောင်းဘက်ကတော့ကျွန်တော်တို့ပြန်တော့လုပ်ဖို့ရှိနေကြတယ်
ဒီလိုမျိုးသိင်းနဲ့ချီတဲ့ကချင်ဒုက္ခသည်တွေဟာဆယ်စုနှစ်တခုကျော်လောက်အထိဒုက္ခသည်စခန်းတွေထဲမှာပဲခိုလုံနေထိုင်ကြရတဲ့အတွက်သူတို့အတွက်စိန်ခေါ်မှုအခက်အခဲတွေဟာလည်းတနေ့တခြားပိုကြီးမားလာနေတယ်လို့ကချင်စစ်ဆောင်တွေကြုံရတဲ့အခြေအနေကိုတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကတရားခွင်တစ်ခုမှာတရားသူကြီးကိုချိန်ခွင်ပြတ်ပေးမှုနဲ့ထောင်ချခံရဖို့သူကချင်အရေးတက်ကြွလှုပ်ရှားတဲ့ကိုပေါ်လူက VOA မြန်မာပိုင်းကိုပြောပါတယ်
ဒီရတဲ့လောက်ကတော့အခု ဒီသူတို့ humanitarian နဲ့ပတ်သက်ပြီးမှသူတို့လိုအပ်တာတွေရှိတယ်နေထားရှိတာပေါ့ဘာဖြစ်လို့လဲဆိုတော့အခုကဒီနိုင်ငံရေးအခြေအနေမကောင်းတော့သူတို့လူကန်စားတော့တဲ့အခြေအနေပိုင်းနေပြီးအခုကကုန်စည်နှုန်းတွေဈေးတက်တော့အဓိကကသူတို့ကျမ်းထဲမှာနေတဲ့သူတွေကဒီ humanitarian နဲ့ပတ်သက်ပြီးမှဒါလေလိုအပ်တဲ့ဟာတွေရှိတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့သိရတာပေါ့
ကျမတခုသိချင်တဲ့ဟာကအခုဒီကချင်ကဒီစစ်ပြေးဒုက္ခတွေကနှစ်ကတော်တော်ကိုကြာနေတဲ့အနေအထားမှာရှိတာပါတော့
2017
ခုနှစ်ကဆယ်နှစ်ကျော်သွားပြီပေါ့နော်ဆိုတော့ကျန်တဲ့ဒီကဗမာပြည်တပြည်လုံးမှာကလည်းလက်တလောစစ်ပြေးဒုက္ခတွေကအများကြီးဖြစ်နေတယ်ဒါပေမဲ့ကချင်မှာရှိတဲ့ဒီစစ်ပြေးဒုက္ခတွေကအခု10နှစ်တခုလောက်ကျော်နေပြီဆိုတော့သူတို့အတွက်အဓိကဘာတွေများအခက်အခဲတွေရှိနိုင်မလဲပေါ့နော်ကိုပေါ်လူတို့သိသလောက်လေးပြောပြပေးပါနောက်သူတို့ဘာများဝိုင်းပြီးလုပ်ပေးလို့ရနိုင်မလဲပေါ့နော်သူတို့အတွက်ဟုတ်ကဲ့
အဒီကကျွန်တော်အမြင်ပေါ့နော်အာနာမတင်းခင်ကဒီ chemists တို့ KBC တို့တို့ KXCC ကနေဥဆောင်ပြီးမှဒီ return နဲ့ resettlement ကိုတို့လုပ်ကြတယ်တို့တောင်ရလည်းပဲဒါလက်တွေ့ချစ်ဆောင်နေရဲ့အတန်မပါဝင်ဘူးပြီးရင်ဒီငင်းချမ်းရေးထော်ရငင်းချမ်းရေးဆိုတဲ့ဟာကိုမတီဆောက်ထားနိုင်ဘူးဆိုရင်အချိန်မရွေးရစစ်တမ်းဖြစ်ပြီးမှIDB တံဖြစ်သွားနိုင်တဲ့အနေအထားတွေရှိတယ်။အဲဆိုတချို့နေရာတွေမှာဒီ project ကရအိမ်ကြီးဆောက်ပြီးမှဟိုပြန်ခိုင်းတဲ့ဟာတွေအခုကအိမ်ဆောက်ထားပြီးမှမနေတဲ့ဟာတွေလည်းရှိကောင်းရှိနိုင်တယ်။ဒီအခြေအနေရှိတာပေါ့။အဲဆိုတော့အခု10နှစ်ကျော်ကာလတော့ဖြစ်သွားတဲ့အချိန်မှာစစ်ဆောင်တွေအတွက်ကတော့သူတို့ရဲ့ဒီဝါရှင်တန်ရဲ့အတွက်သူတို့ရဲ့ဒီပေါ့နော်vocational training တွေတော့လုပ်တဲ့ဟာတွေလည်းရှိရတယ်ဒါတွေကိုတိတိကျကျလုပ်ပေးနိုင်ရင်တော့ဟိုအဆင်ပြေတဲ့အနေအထားရှိရဲ့လို့ကျွန်တော်တို့ကမြင်တာပေါ့ဒီကချင်နေတာမှာ
ဟုတ်ကဲ့ကိုပေါ်လူတစ်ခုကဒီအခြေအနေအရကသူတို့ကနေရပြန်မှုဆိုတာလည်းဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒီအထက်ထဲမှာဟုတ်ကဲ့နေရပြန်မှုကလည်းမဖြစ်နိုင်ဘူးဆိုတော့ဒီထဲထဲမှာလည်းသူတို့နေရတာ10စုနှစ်တစ်ခုတောင်ကြော်လာပြီဆိုတော့သူတို့အတွက်အကောင်းဆုံးပေါ့နော်ဒီကချင်းလှူရှားတဲ့သူတွေကောနောက်ပြီးတော့ခုနသက်ဆိုင်တဲ့တာဝန်ရှိတွေရှိတဲ့သူတွေရောလူငယ်တွေအပါအဝင်အမျိုးသမီးတွေပေါ့သူတို့တွေအတွက်ဘာများလုပ်ပေးနိုင်များမျိုးရှိမလဲဘာများလုပ်ပေးစီစဉ်တာမျိုးရောရှိမလဲဆို
အဓိကတော့အမှုရှိတဲ့တကယ်ကိုရဲ့ဘဝကိုရည်တည်နိုင်မဲ့ဒီလုပ်ငန်းတွေပေါ့နော်ဒါတွေကိုကျွန်တော်တို့ကဖန်ကြီးပေးပြီးမှတင် जा ပေးနိုင်ရင်တော့အကောင်းဆုံးဖြည့်ရှင်းနေလို့ပဲကျွန်တော်တို့ကမြင်တာပေါ့ဘလောက်ထိဒီစစ်ဆောင်တွေကကြာကြာဒီထဲမှာနေရအောင်မလဲပေါ့နော်နေရပြန်နိုင်ဖို့ရန်အတွက်ကတော့အများကြီးဝေးသေးတာပေါ့အဓိကတော့လိုအပ်တဲ့ဟာပေါ့မြို့တွင်းမှာရှိတဲ့သူတွေကအဲ့တော့ဒီအဲ့လောက်မဟုတ်ဘူးပေါ့နေရထိုင်ရဒီတောင်ပေါ်ဒေသမှာရှိတဲ့သူတွေကတော့ပုံမှန်ဒုက္ခရောက်နေတယ်လို့ကျွန်တော်ထင်တယ်။ဆောင်းနေဆိုတော့တော့ဒီဆောင်းတို့အင်ဂျီတို့နှွေးထည်တို့ဒါတွေကအဓိကလိုအပ်မယ်လို့ထင်တယ်။အဲ့ထက်မှာအခုကချင်ဒေသမှာအဓိကအဖြစ်တော့ဒီနှစ်မှာကတော်တော်လေးဒီသောင်းနေရနဲ့ပတ်သက်ပြီးမှဒုက္ခရောက်မယ်လို့ကျွန်တော်တို့ကမြင်တယ်။ဘာဖြစ်လို့ဆိုတော့ဒီအကြောင်းအရာဆွန်ပရဘုံဘက်မှာအခုဒီနေ့ကတောင်ပေါ်မှာတောင်ရလှုပ်ရှားတဲ့သူတွေရဲ့ဒီယာတွေကိုလွန်ခဲ့တဲ့နေ့90ဝန်းကျင်လောက်ကဖြစ်ခဲ့တယ်လို့ပေါ့အစာရေစာဒီကိုစပါးပင်တွေကိုကြွက်တွေကကိုက်ပြီးမှအဲတည်သွားတာပေါ့နော်စပါးပင်တွေတည်သွားတာတိတိနန္နန်နေရတာမျိုးဒီတော့အပင်ဒီတော့တမျိုးတွေအများကြီးချိခဲ့တာပေါ့အဲဆိုဒီနေ့မှာကပုံပြီးမှဆစ်ဆောင်ဘက်လက်ဒုက္ခရောက်နိုင်တယ်လို့ဒီဘက်မှာရှိတဲ့ပြည်သူတွေလည်းပေါ့ဆစ်ပေးပဲမဟုတ်ပဲနဲ့ဒီအစာရေးစာကခေါင်းပေါင်းမှုဒီဘေးတွေလည်းကချင်ဒေသမှာတော့အများကြီးတုံ့တွေ့နိုင်တယ်ဆိုပြီးမှကျွန်တော်တို့မြင်ရတာပေါ့နော်ဆရာမ
ပြီးခဲ့တဲ့နှစ်တွေတုန်းကတော့ကချင်စစ်ဆောင်စခန်းတွေပိတ်သိမ်းပြီးတော့သူတို့နေရက်တွေမှာနေရာပြန်လည်ချထားနိုင်မှုကချင်ပြည်နယ်တွေကအာဏာပိုင်တွေကချင်လူမှုအတိုင်းအတာခေါင်းဆောင်တွေနဲ့ကချင်ဒုက္ခသည်အရေးလှုပ်ရှားသူတွေဘက်ကကွင်းစည်းလေ့လာပြီးတော့စီစဉ်ခဲ့ပေမဲ့လက်တလောမှာတော့ကချင်စစ်ပြေးစစ်ဆောင်ဒုက္ခသည်တွေရဲ့နေရက်ပြန်ရေးမှာနေမည်မတည်ငြိမ်မှုစီးရဲတက်မှမှုတွေနဲ့လက်နက်ကင်ပဋိပက္ခတွေကအဓိကအဟန့်အတားဖြစ်နေတာပါ
အရင်အုပ်ချုပ်တဲ့သူအစိုးရအဆက်ဆက်တုန်းကအပြစ်ခတ်ရေးဆေးရေး NCA သဘောတူညီချက်ကိုလက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်ဖွဲ့ KIA နဲ့မြန်မာအာဏာပိုင်တို့ကြားဆွေးနွေးမှုတွေရှိပေမဲ့သဘောတူညီမှုတွေမရခဲ့ပါဘူး။ဆီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းအာနာသိမ်းစစ်ကောင်စီအဖွဲ့ဘက်ကငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့ပေမဲ့ကချင်လူမျိုးရေးအဖွဲ့ဘက်ကလက်မခံခဲ့တယ်လို့အခုချိန်ထိလည်းကချင်ပြည်နယ်ထဲမှာ KIA ကချင်လက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တို့ကြားမကြမကြတိုက်ပွဲတွေဖြစ်နေစေမှုကချင်ပြည်သူတွေဟာဘေးလွရာကိုတိမ်းရှောင်နေရစေဖြစ်ပါတယ်။ဒုက္ခသည်တွေနေရပြန်ရမျှော်လင့်ချက်ကတော့မေ့မေ့နေစေဖြစ်ပြီးလက်တလောစားဝတ်နေရေးအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့ကချင်ဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင
်။မဆုမမရှင်တသရှင်များရှင်ကဘာဘောကကံရိုတန်းဒေတာတွေမှာစားငံရေးဝယ်ရောက်မှုကြောင့်ကောက်ပဲတင်းနာတွေထက်ခိုက်ပျက်စီးနေပါတယ်အာရှဒေသမှာလည်းစားငံရေးဝယ်ရောက်မှုတိုးလာတာကြောင့်ဆက်ပြိုးသမားတွေစားတပ်ကုန်ဆက်ပြိုးရဲ့အခက်တွေ့နေတဲ့အကြောင်း VOA သတင်းထောက် Alice ကသတင်းပေးပို့ထားတာကိုမှတင်ပြထပ်ပြောပြချပါတယ
်ကမ္ဘောဒီးယားလယ်သမား Park Noh ဟာဖနွမ်းပင်မြို့တော်အနောက်တောင်ဘက်ကီလိုမီတာ150အကွာလောက်မှာရှိတဲ့ကံယူတန်ဒေသက Slap Ti On Jua မှာစပားဆိုင်ပါလေ
ရောသမားမောက်စတုံ
ပြိုးပင်တွေစိုက်တဲ့အချိန်မှာအနီးရောင်ပြောင်းပြီးသေးကုန်ကြပါတယ်။မြေစီလွာမှာစားတတ်ရှိနေတာကြောင့်ပြီးနံတွေစိုက်ပျိုးလို့မရပါဘူ
း။လွန်ခဲ့တဲ့နှစ်နှစ်အတွင်းသူ့ရွာကလယ်တွေစားငံရေးဝင်တာကြောင့်ပျက်စီးရပါတယ်။ရှေ့လျှောက်ရွာမှာစပားစိုက်လို့ရပါအောင်မလားဆိုတာလဲစိုးရိမ်နေကြပါတယ်။ကဘာတလောရာသီဥတုဖောက်ပြန်မှုတွေနဲ့လူတွေကြောင့်ပတ်ဝန်းကျင်ပျက်စီးရာကကံယူတန်းဒေသတွေမှာမြေမျက်နှာပြင်နှိမ့်ချလာပြီးပင်လယ်ရင်မျက်နှာပြင်မြင့်တက်လာနေတာပါအကျိုးဆက်အဖြစ်ကုန်းတွင်းကိုပင်လယ်ရင်ငန်တွေဝင်ရောက်လာပြီးစားတက်ကြောင့်မြေစီလွားနဲ့စိုက်ပျိုးမြေတွေလည်းပျက်စီးကုန်ပါတယ်ဆန်ကိုအဓိကစားတဲ့အရှတ်တိုက်ရဲ့ကံယူတန်းဒေသတွေမှာစပားစိုက်ပျိုးရေးလုပ်ငန်းတွေဟာအခုအခါစားငံရေးအန်ဒီရဲ့ချင်းချောက်မှုနဲ့ကြုံနေရပါတယ်နိုင်ငံတကာဆန်စပားသုတေသနဌာနရဲ့ BNN နိုင်ငံဆိုင်ရာကိုယ်စားလှယ် Beyond OLED စင်တာကတော့ဆန်စပါဟာအထူးသဖြင့်အရှတ်တရဲ့စားနပ်ရိက္ခာဖူလုံရေးမှာအခရာကြတယ်လို့ပြောပါတယ
်ကမ္ဘာလူဦးရေထက်ဝက်ကျော်အတွက်ဆန်ဟာအဓိကစားကုန်ဖြစ်ပါတယ်အရှေ့တောင်အာရှဒေသမှာကယ်လိုရီ30ရာခိုင်နှုန်းကျော်ပေးပါတယ်နေ့စဉ်နေ့တိုင်းစားတောက်ချိန်တိုင်းမှာဆန်ကိုစားကြပါတယ
်ကမ္ဘာမှာဆန်စပါပြည်ပတင်ပို့မှုတတိယအများဆုံးဖြစ်တဲ့ဗီယက်နမ်နိုင်ငံကနေ့စဉ်ဆန်စပါထုတ်လုပ်မှုထက်ဝက်ကျော်ကိုစိုက်ပျိုးတဲ့ကံယူတန်းမြေနိုင်ဒေသမဲခေါင်မြေဝမ်းမှာစားငံရေဝင်ရောက်မှုတွေတိုးလာနေတာပါစားငံရေဝင်ရောက်တာကြောင့်လဲမြေပြက်ခရရတယ်လို့ဗီယက်နမ်နိုင်ငံလောင်အန်ဒေတာကလဲသမားခမ်ဘန်နုံကပြောပါတယ
်နေယူကောနု
ရေကြိုတာရှိရင်တစ်နှစ်လုံးစပားစိုက်လို့ရပါတယ်မရှိရင်တော့ဘာမှကိုစိုက်လို့မရပါဘူ
းစားငံရေဝင်ရောက်တာကြောင့်မဲခေါင်မြေဝမ်းဒေတာမှာစံစပားကိုဈေးတက်တက်တာတာနဲ့အမြောက်အမြားထုတ်လုပ်နေတာတွေကိုနေရာပြောင်းဖို့ဗီယက်နမ်မှာအစိုးရကစီစဉ်နေတယ်လို့လဲကြွမ်းကျင်သူတွေကပြောပါတယ်။မဲခေါင်မြေဝမ်းဒေသအတွက်ကောင်းတဲ့အစီအစဉ်ဟာတခြားဒေသတွေအတွက်ကောင်းချင်မှကောင်းနိုင်လိမ့်မယ်လို့လဲကြွမ်းကျင်သူစန်တာကပြောပါတယ်
။ Most of the export rice
from ဗီယက်နမ်ကပြပတင်ပို့တဲ့ဆန်အများစုဟာမဲခေါင်မြေဝကျွန်းပေါ်ကဖြစ်ပါတယ်။ဒါကြောင့်လဲဥပမာဖိလစ်ပိုင်လိုအာဖရိကတိုက်နိုင်ငံတွေလိုအင်ဒိုနီးရှားနိုင်ငံတို့လိုဗီယက်နမ်ကဆန်အများစုတင်သွင်းတဲ့နိုင်ငံတွေဟာလည်းရာသီဥတုဖောက်ပြန်မှုနဲ့စားငံရေးဝင်ရောက်မှုရဲ့ဒဏ်ကိုခံကြရတဲ့သဘောဖြစ်ပါတယ
်။ဆန်စားသုံးမှုကိုအဓိကအားထားချက်တဲ့ကမ္ဘာတလောကတန်းထောင်ချီတဲ့လူတွေဝယ်ယူစားသုံးနိုင်အောင်နှစ်စဉ်ကမ္ဘာထုတ်လုပ်မှုတွေတိုးမြှင့်သွားဖို့လိုတယ်လို့လည်း IRRI ဆန်စပါသုတေသနဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲရာသီဥတုဖောက်ပြန်မှုနဲ့လူတွေရဲ့လုံရက်တွေကြောင့်ပင်လေရေမြင့်တက်လာတာကံယူတန်းဒေသတွေပျောက်ွယ်လာတာတွေနဲ့ကြုံနေရတာပါဒီလိုအချိန်မှာကမ္ဘောဒီးယားလယ်သမားပရက်နွန်ကတော့ဘာလို့ရမှမသိဖြစ်နေပါတယ
်မစနမ်တောင်းစနမ်ကျတာပချူ
မုန်တိုင်းတွေရေကြီးတာတွေအပြင်ကျွန်တော်နဲ့ယွာကတခြားလူတွေရဲ့လက်ွက်တွေမှာနှစ်စဉ်စားငံရေးဝင်ရောက်မှုတိုးလာတာတွေကြောင့်စိုးရိမ်ရပါတယ
်ရှင်ငံဝင်နဲ့လက်မြေမှာစိုက်ပျိုးဖို့ကြိုးစားမိရကငွေကြေးအမြောက်အများလဲဆုံးရှုံးကြရတာပါသူနဲ့တခြားရွာသားတွေရဲ့လက်တွေမှာစားငံရည်တွေနှစ်စဉ်နှစ်တိုင်းဝင်ရောက်လာနေတာကြောင့်နောက်တစ်ချိန်စိုက်ပျိုးရသည်မှာဘာလို့ရမယ်ဆိုတာမရေမရအခြေအနေနဲ့လဲရင်ဆိုင်နေရပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UA Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာပါရှင်မြန်မာ VOA မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေနေ့ညဖက်အတန်းလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ3053နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အခုညပိုင်းဆက်ပြီးတော့ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသုတနဲ့ထူးခြားစာများသတင်းများပတ်စင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အတွက်2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လာဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတော့မိုင်းအင်ဂျင်နီယာကကိုညီတင်ဆက်ထားပါတယ်
အားလုံးမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေ2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်ထွက်ပေါက်လာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစက်တင်ဘာလပထမပတ်အတွင်းကရုရှားနိုင်ငံဗလာဒီဗိုစတိုမြို့မှာအရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားမီဒီယာတစ်ခုနဲ့အင်တာဗျူးလုပ်ပါတယ်အဲ့ဒီအင်တာဗျူးမှာ2023ခုနှစ်ထဲမှာရွေးကောက်ပွဲလုပ်မယ်လို့ပြောပါတယ်အဲ့ဒီအင်တာဗျူးမှာပဲရွေးကောက်ပွဲရွှေ့ဆိုင်ဖို့ရှိမရှိဆိုတာတော့ပြောဖို့စောသေးတယ်လို့လည်းပြောပြန်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့အင်တာဗျူးမှာရွေးကောက်ပွဲကို2023မှာမဖြစ်မနေလုပ်မယ်လို့ခိုင်ခိုင်မာမာပြောကြားခဲ့ခြင်းမရှိသလိုရွေးကောက်ပွဲကိုမရွှေ့ပါဘူးလို့လည်းအာမမခံခဲ့ပါဘူးဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအင်တာဗျူးနောက်ပိုင်းမီဒီယာတွေမှာ2023ရွေးကောက်ပွဲနဲ့ပတ်သက်လို့ဖော်ပြလာတာတွေ့ရပါတယ်။အဲဒီလိုဖော်ပြရမှာ VOA မြန်မာပိုင်းအစီအစဉ်ကလည်းစက်တင်ဘာလ18ရက်နဲ့20ရက်နေ့တွေမှာ2023ခုနှစ်တွင်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအပေါ်သဘောထားအမြင်တွေကိုနိုင်ငံရေးပါတီတချို့နဲ့လွှတ်တော်ကိုယ်စားလှယ်ဥပဒေပညာရှင်တွေကိုမေးမြန်းထုတ်လွှင့်ခဲ့တာတွေ့ရပါတယ
်။စက်တင်ဘာလ18ရက်နေ့ VOA သတင်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီအာဏာကိုထိမ့်သိမ်းထားတယ်ဆိုတာပြသချင်တာကြောင့်ရောလက်ရှိရင်ဆိုင်နေရတဲ့မြန်မာနိုင်ငံနိုင်ငံရေးအကျပ်အတဲကနေထွက်ပေါက်တစ်ခုအနေနဲ့ဆောင်ရွက်မဲ့သဘောဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်လွှတ်တော်တပ်တန်းနှစ်ကြိမ်တာဝန်ထမ်းဆောင်ခဲ့ဘူးသူရခိုင်နိုင်ငံရေးသမားဦးဖေတန်းကရှုမြင်ကြောင်းဖော်ပြခဲ့ပါတယ်။ VOA ရဲ့စက်တင်ဘာလ20ရက်သတင်းမှာတော့တိုင်းရင်းသားအင်အားကြီးနိုင်ငံရေးပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းရေးမှူးဆိုင်းလက်ရဲ့သဘောထားကိုအခုလိုထုတ်လွှင့်ခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီဘက်ကကြည့်မယ်ဆိုတော့ဖြစ်နိုင်ပေါ်ရမရှိဘူးလို့သုံးသပ်တယ်။လုံးဝဒီနေအေဂျင့်မှုမရှိတဲ့စစ်ကောင်စီအပေါ်မှာလည်းပဲယုံကြည်မှုတော့မရှိဘူး။သူ့အနေနဲ့အနာဟုတ်မတရားရယူထားတယ်လို့တိုင်းပြည်ကိုဆက်လက်ပြီးတော့ထိချုပ်သွားနိုင်တယ်လို့လည်းသူကယုံကြည်တာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကောက်ပွဲလုပ်တဲ့ဆိုရင်တော့မှပဲအောင်မြင်ပွဲရမရှိဘူးအမှတ်ရပွဲရမရှိဘူးတော့သုံးသပ်ပါလေ
ဂျပန်သတင်းဌာန Nikkei Asia ကလည်းမြန်မာစစ်တပ်ဟာတရားဝင်မှုရရေးအတွက်ရွေးကောက်ပွဲကိုအသုံးချဖို့ပြင်ဆင်နေတယ်ဆိုတဲ့ဆောင်းပါးကိုဇူလိုင်22ရက်နေ့ကဖော်ပြခဲ့ပါတယ်အဲ့ဒီဆောင်းပါးမှာစစ်ကောင်စီအနေနဲ့2023ဩဂုတ်လမှာရွေးကောက်ပွဲလုပ်ပေးမယ်လို့ကြေညာပေးထားတဲ့အချိန်ဟာတစ်နှစ်သာကြံတော့တယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့မဲဆန္ဒရှင်တွေအနေနဲ့လည်းစစ်ကောင်စီရဲ့ရွေးကောက်ပွဲကိုတပိတ်မောက်တာတွေလှုပ်လာနိုင်တယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲ3600ဟာ51တန်းသောပြည်သူတွေရဲ့မဲစရင်းတွေကိုတက်တုပ်ရိုက်ပြင်ဆင်နေတယ်ရွေးကောက်ပွဲစနစ်ကိုလည်းအချိုးကျကိုစားပြုစနစ် PR ကျင့်သုံးဖို့စီစဉ်နေတယ်ပီအာစနစ်ဟာစစ်တပ်ကြောတော့နောက်ခံပေးထားတဲ့ကြန့်ခံရေးပါတီကိုအခွင့်တားစီလိမ့်မယ်ဇူလိုင်လဇန်းပိုင်းကမြန်မာနိုင်ငံကိုသွားခဲ့တဲ့အာဆီယံထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယီဝန်ကြီးပရက်ဆွန်ခွန်းက2023ရွေးကောက်ပွဲဟာငြိမ်းချမ်းတဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားလို့မေးခွန်းထုတ်တယ်ရန်ကုန်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်တဲ့ 23နှစ်အရွယ်အမျိုးသမီးတဦးကတော့စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲမှာမဲသွားမပေးဘူးလို့ပြောတဲ့အကြောင်းရေးသားထားပြီးဆောင်းပါးကိုတော့အမေရိကန်နိုင်ငံသား၏အတိုင်ပင်ကဒဲရစ်ချိုလေးရဲ့စကားနဲ့အဆုံးသတ်ထားပါတယ
်ဒဲရစ်ချိုလေးကစစ်ကောင်စီကဥဆောင်ပြုလုပ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်ကိုရဲစရာကောင်းတဲ့ပြဿနာတစ်ပုတ်ပါပဲစစ်ကောင်စီအနေနဲ့လူထုကလေးစားယုံကြည်တဲ့နိုင်ငံရေးသမားတွေကိုထောင်သွင်းအကျဉ်းချထားချင်းချောက်ထားပြီးလုတ်တဲ့ရွေးကောက်ပွဲဟာဘလို့မှလွတ်လပ်ပြီးတရားမျှတစရာမရှိပါဘူးလို့မှတ်ချက်ပေးပါတယ်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ဒီစစ်အုပ်စုမှာရွေးကောက်ပွဲတစ်ခုကိုဦးဆောင်ကျင်းပနိုင်လောက်တဲ့တရားဝင်မှုသူ့မှာမရှိပါဘူးအဲ့ဒီလိုပဲထို့နည်းတူစွာပဲရွေးစုစုကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်မှာလည်းပဲဒီတရားဝင်မှုမရှိပါဘူး။ဒါကြောင့်ဒီစစ်အုပ်စုမှာလုံလုံရွေးကောက်ပွဲကိုလုပ်ပိုင်လုပ်နိုင်တဲ့အခွင့်အာဏာသူ့မှာမရှိပါဘူး။ဒီအတွက်ပေါ့နော်ကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့လည်းပဲစစ်အုပ်စုနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ရွေးကောက်ပွဲကိစ္စကိုမစင်စားသင့်ပါဘူးလို့အဲကျွန်တော်အနေနဲ့အကြံပြုလိုတယ်။ကျွန်တော်အနေနဲ့တိုက်တွန်းလိုအကယ်၍စေအုပ်စုနဲ့ပူးပေါင်းခဲ့မယ်စေအုပ်စုနဲ့ပူးပေါင်းပြီးရွေးကောက်ပွဲကိစ္စတွေကိုဆောင်ရွက်ခဲ့မယ်ဆိုရင်လည်းပြည်သူလူထုရဲ့စန့်ကျင်မှုကိုအကြီးအကျယ်ခံကြရမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့တော့သတိပေးလို့ပ
ါရွေးကောက်ပွဲတစ်ခုပြုလုပ်ဖို့လိုအပ်တဲ့အင်္ဂါရပ်တူနဲ့ကြည့်မယ်ဆိုရင်လောလောဆယ်မြန်မာနိုင်ငံရဲ့အခြေအနေဟာဘယ်လိုမှရွေးကောက်ပွဲလုပ်ဖို့မသင့်တော်သလိုလုပ်လို့လည်းမရနိုင်ပါဘူးနိုင်ငံအနေနဲ့စီးပွားရေးကျဆင်းနေပြီးပြည်သူလူထုဟာလည်းစီးပွားရေးကျတဲနေပါလေနိုင်ငံရဲ့ဒေတာအများစုမှာတည်ငြိမ်အေးချမ်းမှုမရှိပါဘူးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအကြံပေးကောင်စီကမြန်မာစစ်ကောင်စီဟာနိုင်ငံနယ်မြေရဲ့18ရာဂိုင်းနှုံးကိုသာထိမ့်ချုပ်ထားနိုင်တော့တယ်လို့ထောက်ပြထားပါတယ်ဒါအပြင်လက်တလောမာကိုစစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပုံမှန်144ထုတ်ပြန်ပြီးညမထွက်ရအမိန့်ထုတ်ပြန်ထားရတဲ့အခြေအနေပါဒါကြောင့်လက်ရှိအနေအထားမှာရွေးကောက်ပွဲတစ်ခုလုပ်ဖို့ဘယ်လိုမှအခြေအနေမပေးဘူးဆိုတာအဖြေကရှင်းနေပါတယ်။ဒါအပြင်ရွေးကောက်ပွဲမှာအချိုးကျစနစ် PR ကိုပြောင်းလဲကျင့်သုံးမယ်ဆိုရင်စစ်ကောင်စီဆွဲကင်ထားတဲ့2008ဖွဲ့စည်းပုံကိုပြင်ဖို့လိုအပ်ပါတယ်။ဘယ်လိုပြင်မှာပါလဲ။2008ဖွဲ့စည်းပုံရဲ့ပေးထားချက်အရစစ်ကောင်စီအနေနဲ့ပြင်ပိုင်ခွင့်မရှိသလိုပြင်တာကိုအတီးပြုပေးနိုင်တဲ့လွတ်တော်လဲမရှိကြောင်းပါခင်ဗျာ။
ပြည်တွင်းနိုင်တည်ဆက်ထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မြန်မာပြည်မှာပေးစာများကနပါမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။နှလုံးသားဆိုတဲ့သောရရှင်မှတ်ချက်တူလေးရေးလာတာအရင်အဆုံးပြောပြပေးချင်ပါသေး။ VOE ရေးကျေးဇူးပါ။သတင်းတွေနားထောင်ရလို့အရင်လည်းပြောပါရစေ။ VOE ကလူတွေကျမ်းမာပါစေတဲ့။ဒါသောရရှင်တယောက်ကျမတို့ထုတ်လွှင့်မှုအောက်မှာမှတ်ချက်တူလေးလာပြီးရေးလာတာဖြစ်ပါရဲ့။ဒေါ်တော်ဝင်းဆိုတဲ့သောရရှင်ကတော့ VOE မိတ်ဆွေများကျမ်းမာအဆင်ပြေကြပါစေတဲ့။ဖုန်းမဝယ်နိုင်သေးလို့ PSI ကနေပြီးအမြဲတမ်းအားပေးနေပါရစေ။ဖုန်းဝယ်နိုင်အောင်လည်းငွေစုနေပါရစေ။အားလုံးအဆင်ပြေကျမ်းမာကြပါစေလို့လည်းရေးလာပါရစေ။ငွေစုတာအဆင်ပြေပါစေလို့လည်းပြန်ပြီးတော့ဆူတောင်းပေးပါရနော် PSI ကကြည့်လို့အဆင်ပြေတယ်ဆိုလို့လည်းဝမ်းသာပါရရှင်သောရရှင်တော်ဝင်နေကောင်းကျမ်းမာပါစေနော် Bravo လာဆိုတဲ့သောရရှင်ကတော့လုံရင်ရအောင်တာမန်လူနားလေလွဲအောင်လို့တို့တို့နဲ့ရှင်းရှင်းတင်ဆက်ပေးထားတာတကယ်မီဒီယာပညာပြေဝပါတယ်ဗျာတဲ့သူကတော့ကွယ်လွန်သွားတဲ့ဗြိတိရှ်ဘုရင်မကြီး Elizabeth နဲ့သူ့ရဲ့သားတော်အခုတက်လာတဲ့ဘုရင်အစ်စ် Charles ဘုရင်သူတို့မိသားစုရဲ့အမှတ်သားတဲ့အကြောင်းအရာတမိုင်းအကြောင်းအရာတွေကိုတင်ပြပေးထားတဲ့သတင်းဌာနတွေအောက်မှာရေးလာတာဖြစ်ပါတယ် ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့စာရီးထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေရေးပြလာကြတာတွေလည်းရှိပါသေးတယ်။အဲဒီကသောရရှင်တချို့ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်။ပထမဦးဆုံးသောရရှင်တယောက်ကတော့မေးခွန်းထုတ်လာတာပါ။မလွမ်းဘူးဆိုတဲ့သောရရှင်မှာသူကအမေရိကန်ကသမရနှစ်ယောက်မေးပေးပါတဲ့။ဘယ်သမားတွေကိုမေးမြန်းတာလဲလို့တော့အကြီးကျပြောမလာပါဘူး
။ကျေးဇူးပါ VOA အမေရိကန်ကသမရနှစ်ယောက်အခုအချိန်ထိမြန်မာရေးဆုံးဖြတ်ချက်တွေသိကျမှာတယ်။မေးလို့ရရင်မေးပေးပါ။ဒီမိုကရေစီကိုအားကိုးနေတဲ့နိုင်ငံကြီးတွေကနိုင်ငံငယ်လေးမြန်မာပြည်သူတွေကြတော့အားမပေးဘဲနဲ့မျက်နှာကြည့်ရဟင်ပတ်ပါဆိုတဲ့ယူကရိန်းကိုကြတော့အများကြီးကူညီနေတယ်။ဒီမိုကရေစီကိုတတ်ယူနေရတဲ့အသက်တွေအများကြီးပေးဆက်နေရတဲ့မြန်မာပြည်သူတွေကြတော့မကူညီတာဘာသဘောလဲလို့သိကျမှာတယ်။မေးလို့ရရင်မေးပေးပါ။
ယူကရိန်းနိုင်ငံကြတော့အများကြီးကူညီနေပါတယ်တဲ့ဟုတ်ကဲ့ပါခုလိုမျိုးနိုင်ငံတကာကစီးရီးလူမှုရေးကူညီမှုတွေအနည်းများဆိုတာကတော့ဒီပညာရှင်တွေရဲ့အပြောအရဆိုရင်အဲ့နိုင်ငံတွေရဲ့တည်နေရအနေထားပြီးတော့ကမ္ဘာနိုင်ငံရေးစက်ခုံမှာသူတို့ရဲ့အခန်းကဏ္ဍဘလောက်အရေးကြီးတယ်လဲသူတို့ရဲ့နည်းမြေတည်ငြိမ်မှုကကမ္ဘာနိုင်ငံတွေကိုဘလို့ရိုက်ခတ်မှုရှိတယ်လဲဒါတွေကဥပမာအချက်တွေပဲဖြစ်ပါတယ်အဲ့လိုစသဖြင့်အချက်တွေအများကြီးပုံမှန်မူတည်တာဖြစ်ပါတယ်နော်ဒါကြောင့်တနိုင်ငံနဲ့တနိုင်ငံပေါ်မှာသူတို့ရဲ့ဒီကူညီမှုထောက်ပံ့မှုတွေအထူးသဖြင့်စည်ရေးကူညီမှုထောက်ပံ့မှုတွေကကွဲပြားသွားကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကြောင့်ပညာရေးတွေထိခိုက်နေရပါတယ်ဆိုတော့ရေးလာတဲ့စာရီထဲမှာဒီဘက်သရရှင်တယောက်ဒီကျောင်းတွေတက်လို့အဆင်မပြေပါဘူးဆိုပြီးရေးလာတဲ့ဆယ်တန်းကျောင်းသားလေးရဲ့စာကိုဖော်ပြပေးချင်ပါတယ
်။ VOA ကဦးဦးတော်တော်တို့မင်္ဂလာပါ။ကျွန်တော်ကမွန်ပြည်နယ်ကဆယ်တန်းကျောင်းသားတယောက်ပါ။ကိုဗစ်စားဖြစ်တဲ့အချိန်ကလေးကကျောင်းတွေနားထားရတာအခုချိန်ထိပါပဲကျွန်တော်တို့က NUG ကဖွင့်တဲ့ online အတန်းတွေကိုလည်းလုံခြုံရေးအရာမတက်ခဲ့ရပါဘူး NUG အစိုးရကိုပြောချင်တာကတော့ကျွန်တော်တို့လို CDM ကျောင်းသားတွေကိုတော်လန်ရေးကြီးပြီးရင်ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုပေးစေချင်ပါတယ်အတန်းတွေမတက်ခဲ့ရတဲ့အတွက်လည်းအတန်းနောက်ကျမှကြောက်ပါတယ်ဆရာနာတိန်းနာကကျွန်တော်တို့လိုလူငယ်တွေအတွက်အနာဂတ်ပျောက်ရပါတယ်ဘဝကိုဘယ်လိုရှေ့လျှောက်ရမလဲမသိတော့ပါဘူးဗျာ
အခုလိုမျိုးအခြေခံပညာကျောင်းသားတွေကလည်းပညာရေးကိုစိတ်ပူနေကြသလိုတခြားတက္ကသိုလ်ပါဝင်ကျောင်းသားအရွယ်လူငယ်တွေအားလုံးပညာရေးထိခိုက်မှုတွေကျောင်းသားတွေမှာမိဘတွေကပါအထူးစိုးရိမ်နေကြတယ်ဆိုတော့ကမကြာခဏရရှိတဲ့စာရီးကသိရှိရပါတယ်။ဒါနဲ့ဒေါ်ရရှင်တယောက်ကတော့တညင်မှာကျူးကျော်ဆိုပြီးတော့အိမ်တွေဖျက်တာမြင်လိုက်ရတော့အထူးစိတ်မချမ်းသာဖြစ်ရပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်
။တနေ့ကတန်လျင်မှာကျူးကျော်ဆိုပြီးအိမ်တွေကိုရုတ်တရက်ဖျက်တာအိမ်အောင်စုအများကြီးမိုးရေရေတဲ့ပြောင်းပြေးနေတာတွေ့တော့စိတ်မကောင်းဘူးပေါ့ဗျာ။စကတော့သတင်းစာရှင်းလင်းပွဲတစ်ခုမှစစ်တပ်မို့လို့လုံနိုင်တာနိုင်ငံရေးဆွေးနွေးဆူကျူးကျော်ကိုထိတော်မထည့်ရဘူးလို့ပြောသွားတာတွေ့ရပါတယ်။ဒီနေရာမှာကျူးကျော်ဆိုသူတွေကရာဇဝတ်သားတွေမဟုတ်ပါဘူး။နိုင်ငံခြားကလာနေတဲ့သူတွေလည်းမဟုတ်ပါဘူး။ကိုယ့်နိုင်ငံသားတွေကိုဒီလိုလှုပ်တာဟာနိုင်ငံသားအခွင့်အရေးကိုလည်းချိုးဖောက်ရာကြပါတယ်။တကယ်ဆိုတစ်ခုခုစီစဉ်ပေးပြီးမှဖယ်ရှားသင့်ပါတယ်။တရားလက်လွတ်လုပ်ခြင်းသည်မြစ်တီဘာသာတရားကမှလက်မခံပါမြန်မာတနိုင်ငံလုံးအခုလိုလုပ်လို့ဆင်းရဲဒုက္ခရောက်ရတာမနှဲတော့ပါစိတ်မကောင်းဖြစ်ရပါတယ
်ဒီတော်ရရှင်ကတော့အစိုးရတည့်ရနေနဲ့အခုလိုမျိုးအင်ယာမဲတွေကိုရုတ်တရက်ကြီးဒီလိုအစီအစဉ်မရှိဘာမှထောက်ပံ့မှုမရှိဘာမှတခြားစီစဉ်ပေးမှုမရှိဘဲနဲ့လှုပ်လိုက်တာတိုင်းပြည်ကိုကြီးရှုဆောင်မာတဲ့အစိုးရရဲ့လုပ်ရမဟုတ်ပါဆိုပြီးရေးလာတာပါရရှင်တယောက်ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာသူ့ရဲ့ထင်မြင်ယူဆချက်တွေကိုစာရှည်ကြီးတစ်စောင်ရေးလာတဲ့စာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကြီးတည်အောင် VOA ကတစ်ဆင့်ပြောချင်ပါတယ်တဲ့
VOA မိသားစုတွေအားလုံးကျန်းမာချမ်းသာကြပါစေအကြောက်တရားတွေနဲ့ကင်းဝေးကြပါစေကြောင်းဆုတောင်းမေတ္တာပို့သလိုက်ပါတယ်မြန်မာပြည်သူတွေအနေနဲ့ကတော့ဆရာနာသိမ့်ပြီးအခုလက်ရှိအခြေအနေကတော့အလိုလိုနေကိုစိုးရင်ကြောက်လန့်မှုတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်တရားဥပဒေကိမဲ့နေကြတော့အိတ်ခေါင်းချင်းမအေးရစားကောင်းချင်းမစားဖြစ်နေကြရပါပြီ။ကားစီးရင်လမ်းလျှောက်ရင်သွားလာရင်နဲ့အိမ်မှာဆိုင်မှာနေနဲ့ခိုးဆိုးလူရဲ့ဓမြတိုက်လူရဲ့ခါးမှာကိုလည်းကြောက်လန့်နေကြရသလိုဖုန်းဆက်ပြီးတော့အဖမ်းခါးမှာကြောက်ရတာတမျိုးတခါ PDF တွေကိုလောက်ချန်သတင်းပေးပြီးတော့ဒလန်ဆိုပြီးတော့အသက်ခါးမှာကိုကြောက်ရတာတမျိုးစစ်တပ်ကိုကြတော့လဲ PDF ဆိုပြီးတော့သတင်းပေးအဖမ်းခါးအသက်ခါးမှာကြောက်ရတာတမျိုးလက်ရှိမှာလဲမှားယွင်းတက်ဖြတ်နေကြတာကလည်းနှစ်ဖက်စလုံးရှိနေကြတော့ပြည်သူတွေရဲ့ဘဝဟာနေ့စဉ်စောင့်နေရတဲ့အတွက်ကုံစင်းနှုံးကတမောက်အခုတမျိုးတော့ကြတမျိုး မနက်တမျိုးနေ့လယ်တမျိုးညတမျိုးမနေ့တမျိုးဒီနေ့တမျိုးဈေးတက်နေကြလို့ငတ်တွေမှာကြောက်နေကြရတာကတမျိုးကတ်ကြီးသုံးပါးကိုစိုက်နေကြရပါပြီ။အခုခေတ်ကာလဟာအသက်60ကျော်အတွင်းမှာအဆိုးဆုံးအခြေအနေတွေပါ။ကိုယ်အိမ်ကိုယ်ဆိုင်ဖောက်ထွင်းခုခါလို့တိုင်စရာမရှိ၊ကူညီသူမရှိ၊တခိုးမီလို့အပ်စရာမရှိ၊တခိုးထွက်ပြေးလို့တခိုးကြံနေတဲ့တပ်သေးကံပစ္စည်းဘယ်အလို့အရာမှန်းလည်းမသိ။ရင်းနဲ့အုပ်ချုပ်ရေးတိုင်ပင်တော့လေ PDF ကြောက်လို့မလာရဲကြ။ရင်းနဲ့အုပ်ချုပ်ရေးကလာကြပြန်တော့လေပတ်ဝန်းကျင်ကဒလန်လို့ပြောကြလို့ PDF ကတမကြောက်ရတာကတမျိုးနဲ့ဆရာနာတင်ပြီးတော့အကြောက်တရားမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုကမ္ဘာကုလသမဂ္ဂတကားကြီးဖွင့်လိုက်ပိတ်လိုက်လုပ်နေတဲ့အတွင်းမှုချုပ်ကြီးကြားသိနိုင်ဖို့ VOA ကနေတဆင့်ပြောလိုက်ပါတယ်ခင်ဗျာ
လက်ရှိပြည်သူလူထုမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေကိုဒီသောရရှင်ရေးပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ကြီးကြားသိစေချင်ပါတယ်ဆိုပြီးတော့အသိပေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်ရဲ့ဘေးကင်းလုံခြုံပြီးတော့ကောင်းမွန်တဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
ဤသနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့သတင်းဟဲကသုတအစီအစဉ်အလဲရောက်ပါပြီ။နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရရစေဖို့အမညညွှန်လွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံတကာမှာအသုံးပြုနေတဲ့ mobile phone data တွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ data အသုံးပြုမှုအများဆုံးနိုင်ငံတွေအကြောင်းတင်ပြထားပါတယ်ရှင်။
ဒီနေ့ကမ္ဘာမှာမိုဘိုင်းဆဲဖုန်းတွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲအင်တာနက် data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကိုရဲ့ application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲ၊ဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း221နိုင်ငံရဲ့နောက်ဆုံးအချက်အလက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။1K လို့အပြောများတဲ့1 GB အတွဲစတင်နှုန်းက American Dollar 3.35 ဒေါ်လာတနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။
Israel နိုင်ငံလိုစီအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာဖုန်း data 1 GB ကို American Dollar 15 cent, Fiji မှာ American Dollar 19 cent, Italy မှာ American Dollar 28 cent နဲ့ Sudan မှာလည်း28 cent ပဲပေးရပါတယ်။အာရှတိုင်းမှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်း data 1 GB ကို American Dollar 29 cent ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးပါ။1 GB ကို American Dollar 42 cent ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်း data ဘိုးဈေးအကြီးဆုံးနိုင်ငံတွေကျင်တော့ဈေးအကြီးဆုံးက Equatorial Guinea နိုင်ငံမှာ1 GB ကို American Dollar 49 Dollar 68 cent ပေးဝယ်ရပါတယ်။Saudo and Prince Bay ဆိုတဲ့ Africa တိုင်းနာကကျွန်းနိုင်ငံလေးကတော့ mobile data 1 gigabyte ကို American dollar 30နဲ့68 cent ပေးရပြီးကမ္ဘာမှာ mobile phone data ဘိုးဒုတိယဈေးအကြီးဆုံးပါပဲ။ Malawi နိုင်ငံကတော့ 1 gigabyte ကို25 dollar နဲ့46 cent ၊ချော့နိုင်ငံက23 dollar 33 cent ၊ Namibia နိုင်ငံက22 dollar 38 cent ပေးကြရတဲ့ phone data ဘိုးဈေးအကြီးဆုံးနိုင်ငံတွေဖြစ်ပါတယ်။အာရှတိုင်းမှာတော့ Taiwan ကဖုန်း data ပိုဈေးကြီးပါတယ်။ 1 GB ကို American dollar 5 dollar 68 cent ပေးရပါတယ်။ ASEAN နိုင်ငံတွေထဲမှာတော့ Laos နိုင်ငံကဈေးကြီးပါတယ်။ 1 GB ကို American dollar 3 dollar 19 cent ကြာပါတယ်။ဒီလို mobile phone data တွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ Finland နိုင်ငံဖြစ်ပါတယ်။ Finland နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်း data 35 GB နီးပါးအသုံးပြုပါတယ်။ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တစ်လမှာတစ်ယောက်ကို25 GB သုံးပါတယ်။ Australia နိုင်ငံကတော့တစ်ယောက်ကိုတစ်လမှာ18 GB လောက်သုံးပြီးကမ္ဘာမှာဖုန်း data သုံးဆွဲမှုတတိယအများဆုံးပါပဲ။ ASEAN နိုင်ငံတွေထဲမှာတော့ Malaysia နိုင်ငံကသုံးဆွဲမှုအများဆုံးပါပဲ။တစ်လမှာတစ်ယောက်ကို16 GB နီးပါးသုံးဆွဲပါတယ်။ Mobile phone data သုံးဆွဲကြတာမှာ Internet မြန်နှုန်း Speed အမြန်ဆုံးနိုင်ငံကတော့UAE RS ဆော့ဖ်ဝဲများပြည်ထောင်စုပါတစ်စက္ကန့်ကို 223.89 MB မြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို 214.49 MB မြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။ကာတာနိုင်ငံကတော့တစ်စက္ကန့်ကို 188.83 MB နှုန်းနဲ့ကမ္ဘာမှာမိုဘိုင်းအင်တာနက်မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါတယ်ရှင်။
အခုဆက်လက်ပြီးတော့ကမ္ဘာသလောထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတဲ့အချိန်အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Times Square အရပ်မှာ Frankie the Dino လို့ခေါ်တဲ့ဒိုင်နိုဆောတစ်ကောင်ရောက်နေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့နှိုးဆော်နေပါတယ်။ဂျပန်နိုင်ငံမှာတော့သဘာဝဘေးကယ်ဆယ်ရေးလုပ်တဲ့နေရာမှာတုံးဖို့ဆေးရုံတစ်ပိုင်းပိုးဟွက်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာသောကလွားကထူခြားတဲ့သတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြစ်တွေ့လို့အတင်ပြထားပါရရှင်။
ကုလသမဂ္ဂထွေထွေညီလာခံကျင်းပနေတဲ့အချိန်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square မှာ Frankie the Dino လို့ခေါ်တဲ့ဒိုင်နိုဆောတစ်ကောင်ရောက်နေပြီးတော့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့နှိုးဆော်နေပါတယ်။သူ့ရဲ့လယ်ဘေးမှာမြို့တုံးပြောက်ွယ်သွားမယ်လမ်းကိုမရွေးပါနဲ့လို့ဆိုရဲဆိုင်းဘုတ်ကိုချိတ်ဆွဲထားပြီးလမ်းသွားလမ်းလာတွေနဲ့ဓာတ်ပုံအတူတူရိုက်ခန္ဓာတွေလုပ်ပါတယ်။ကမ္ဘာတဝန်းကနိုင်ငံတွေကိုရုပ်ချွေးလောင်စာသုံးစွဲမှုလျှော့ချဖို့တိုက်တွန်းနှိုးဆော်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကပြုလုပ်တဲ့လှုပ်ရှားမှုအစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂအထူးထွေညီတာခံကိုကဘာကြီးကအာရုံစိုက်နေတဲ့အချိန်မှာကဘာတော်ကနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေမှာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့တိုက်တွန်းနေတာပါလို့ UNDP ရဲ့ဖန်တီးမှုအကြီးအကဲဘိုးအက်စ်ဖယ်ဒီကပြောပါတယ်။ဒီကနေ့နှစ်ကလည်းကုလသမဂ္ဂအထူးထွေညီလာခံမှာဒီတိုင်းလို့စောကမင်းကုန်ပြောကြတဲ့ဗီဒီယိုလေးထုတ်လွှင့်ခဲ့ပြီးမျိုးတုံးပြောက်ွယ်သွားမယ်လမ်းကိုမရွေးပါနဲ့လို့တိုက်တွန်းခဲ့ပါတယ်။
နာဂတ်မှာသဘာဝဘေးအန္တရာယ်ဖြစ်တဲ့ငရင်လုတ်ခဲ့ရင်ပျက်စီးကြံခဲ့တဲ့အပျက်စီးတွေကြောင့်ကယ်ဆယ်ရေးတွေလုံနိုင်ဖို့ဂျပန်နိုင်ငံမှာဆက်ရုပ်တပိုင်းပိုးဟက်တစ်မျိုးကိုတီထွင်လိုက်ပါတယ်။မာဒါဂါစကာကျွန်းကပိုးဟက်ရဲ့ကိုပေါ်မှာဆိုလာဆဲနေအောင်ကြီးသုံးဓာတ်အဖြစ်အပြားလေးနဲ့လျှက်စစ်ပစ္စည်းတွေတက်ဆင်ပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုအဝေးကနေထိန်းချုပ်တာပါ။လူစပင်ရဲ့25ဘုံတစ်ဘုံလောက်ပဲရှိတဲ့ပျော်ပြောင်းတဲ့ဆိုလာပြားတွေကိုပိုးဟက်ရဲ့ဘိုက်မှာတက်ဆင်ထားပြီးတော့နောက်ခြေထောက်ကိုထိန်းချုပ်မဲ့အချက်ပြလှိုင်းတွေကိုထုတ်ပေးနိုင်တဲ့နီးလန်းကိုဂျပန်သုတေသနပညာရှင်တွေတီထွင်လိုက်တာပါဒီဆက်ရုပ်တစ်ပိုင်းပိုးဟက်တွေဟာဆက်ရုပ်တွေထက်ဘေးအန္တရာယ်ရှိတဲ့နေရာကိုပိုပြီးမြ мян ဆန်ဆန်ထိထိရောက်ရောက်တုံ့ပြန်နိုင်ပါတယ်နောက်အနာဂတ်ကျရင်တော့ဘက်ထရီတွေဆိုလာပြားတွေကိုဒ
ီထက်သေးအောင်လုပ်မှာဖြစ်ပြီးတော့အာယုံခံကရိယာတွေနဲ့ကင်မရာတွေကိုပါသေးသေးလေးဖြစ်အောင်လုပ်ပြီးပိုဟက်ကိုပေါ်မှာထက်တက်ဖို့စီစဉ်နေပါတယ်အခုလက်ရှိတက်ဆင်ထားတဲ့အစိပ်ပိုင်းတွေရဲ့ကုန်ကျစရိတ်ကအမေရိကန်ဒေါ်လာ35ဒေါ်လာလောက်ပဲရှိပြီးတော့အဲ့ဒီပစ္စည်းတွေကိုပြန်ဖြုတ်လိုက်ရင်လဲပိုဟက်ကသူ့ငွေအတိုင်းပြန်နေထိုင်သွားနိုင်ပါတယ်ဒီပိုဟက်တွေဟာ၄လအတွင်းအရွယ်ရောက်ပြီးတော့တက်တန်းကတော့၅နှစ်အထိရှင်သန်နိုင်ပါတယ်ခင်ဗျာ
ရင်သစ်စပိုင်ဒါမန်ပင့်ကူလူသားအဖြစ်တင်စားခေါ်ဝေါ်ကြတဲ့အလျန်ရောဘတ်ဟာသူ့အသက်60ပြည့်မွေးနေ့အဖြစ်အသက်48ထက်အမြင့်ရှိတဲ့တိုဒဲအင်နာဂျီစွမ်းအင်ကုမ္ပဏီကြီးတည်ရှိရာမိုးမျော်အဆောက်အုံကြီးကိုတွေ့တက်ခဲ့ပါတယ်ရောဘတ်ဟာအမြင့်613ပြည့်ရှိတဲ့ဒီမိုးမျော်အဆောက်အုံကြီးကိုဘေးအန္တရာယ်ကင်းဖို့အကာအကွယ်တွေနဲ့လုံခြုံရေးကြိုးတွေမပါဘဲအလွတ်တွေ့တက်သွားခဲ့တာပါပြီးခဲ့တဲ့လကအသက်60ပြည့်ခဲ့တဲ့ရောဘတ်ဟာပြည်သူနိုင်ငံမှာအသက်60ဆိုရင်အနာယူပင်စင်စားတဲ့အရွယ်ဖြစ်ပေမဲ့လို့လေဒါဟာတကယ်တော့ဘာမှမဟုတ်ဘူးအားကစားတွေကိုလုံနိုင်သေးတယ်တက်တက်ကြွနေနိုင်သေးတယ်ဆိုတာကိုပြချင်တဲ့အတွက်အခုလိုတက်ပြခဲ့တာလို့သူကပြောပါတယ်တိုဒဲစွမ်းအင်ကုမ္ပဏီကြီးတည်ရှိတဲ့မိုးမျော်အဆောက်အုံကြီးကိုတွေ့တက်ရတဲ့အကြောင်းကလည်းရာသီဥတုပြောင်းလဲမှုတွေကိုသတိထားမိစေဖို့ဖြစ်ပြီးပြီးခဲ့တဲ့နှစ်တွေအတွင်းအကြိမ်များစွာတက်ခဲ့မှုပါတယ်သူဟာကမ္ဘာတစ်ပန်းကထင်ရှားတဲ့အဆောက်အဦတွေ150ကျော်ကိုတက်ရောက်ခဲ့ပြီးတော့ခွင့်ပြုချက်လည်းမယူတဲ့အတွက်မကြာခဏအဖမ်းခံရလိမ့်ရှိပါတယ
်။အီဂျစ်နိုင်ငံကဒေသခံတဘာဝချင်းတင်းရေးအဖွဲ့တစ်ခုဟာနိုင်ငံတကာကမ်းခြေများတန်ရှင်းရေးနှင့်ထိမ့်မှတ်အဖြစ်နိုင်မြေကမ်းဘေးမှာပလတ်စတစ်ဘူးတွေနဲ့ပိရမစ်ကြီးတစ်ခုတည်ဆောက်ခဲ့ပါတယ်။ Very Nice လို့နာမည်ပေးထားတဲ့ဒီအဖွဲ့ဟာ2018ခုနှစ်ကလေးကအီဂျစ်နိုင်ငံသားတွေအတွက်အသက်သွေးကြောဖြစ်တဲ့နိုင်မြေကြီးတန်ရှင်းရေးကိုလှုပ်ဆောင်နေခဲ့တာပါ။အီဂျစ်တန်ငါတဲ့60လောက်ကပြီးခဲ့တဲ့45ရက်အတွင်းမြစ်ထဲကစုဆောင်းကောက်ယူခဲ့တဲ့ပလတ်စတစ်ဘူးတွေနဲ့ဒီပိရမစ်ကြီးကိုတိဆောက်ခဲ့တာပါနိုင်မြစ်ကြီးရဲ့ညဉ့်ညမ်းမှုတွေကြောင့်တန်ငါတဲ့ရဲ့အသက်မွေးမှုထိခိုက်နေရပြီးတော့နိုင်မြစ်ထဲကအမှိုက်တွေကောက်လာရင်အခုဒီအဖွဲ့ကငွေကြေးနဲ့လဲလှယ်ပေးပါတယ်ဒီပလတ်စတစ်အမှိုက်တွေကိုအထည်ချုပ်ဆက်ယုံတွေကပြန်သုံးနိုင်ဖို့ပလတ်စတစ်အမြင်တွေထုတ်လုပ်တာနဲ့စွမ်းအင်ထုတ်တဲ့နေရာတွေမှာပြန်သုံးပါတယ်ခိုင်းမြင့်ထဲကနေတနေ့ကိုပလတ်စတစ်ကီလိုဂရမ်100လောက်တန်ငါတဲ့တွေကဖယ်ရှားပေးနေတယ်လို့ဒီအဖွဲ့ကပြောပါတယ်ခင်ဗျာ
ကဘာသလားထူချာဆံမြတဲ့များအစီအစဉ်ပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းတင်ဒင်အချင်းချက်ကိုဦးတင်မောင်တန်းပြောပြပေးပါဦး
အီရန်ဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီနဲ့အစိုးရကိုစတင်တဲ့ကြွေးကြော်သံတွေအော်ပြီးသူ့ရဲ့ရုပ်တုကိုသူ့မြို့မာရှတ်ပန်ဆန္ဒပြသူတွေကမိရှို့လိုက်ကြတာကိုလူမှုမီဒီယာတွေမှာတွေ့ရပါတယ်မြို့တော်တီရန်ပါဝင်အီရန်နိုင်ငံတလွှာမြို့ပေါင်း133မြို့မှာဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့ရုပ်ပုံတွေကိုမိရှို့တာအပါအဝင်ပုံစံအမျိုးမျိုးနဲ့ပြည်သူတွေကဆန္ဒပြနေကြတာပါဂရိနိုင်ငံအေသင်မြို့မှာရှိတဲ့အီရန်တပ်ရုံးကိုဒီနေ့မှာဒတ်စီထည့်ထားတဲ့ပလင်းနဲ့လှုပ်တဲ့လောင်စာဘုံးနဲ့ပစ်သွားတယ်လို့အေသန်တင်းဌာနကပြောလိုက်ပါတယ်စနေနေ့ညတကောင်ကျော်တင်းငွေနေ့မနေ့ပိုင်းတနအီမှာမျက်နှာကိုမျက်နှာဖုံးနဲ့ကာထားတဲ့မော်တော်ဆိုင်ကယ်မောင်းလာတဲ့သူနှစ်ယောက်ကပစ်သွားတာဖြစ်တယ်လို့ဂရိတပ်ဖွဲ့ကပြောပါတယ်အဲ့ဒီဘုံးဟာတန်ယုံတန်ရံကိုထိပြီးကွဲသွားခဲ့ပြီးမဲ့ထိခိုက်ပျက်စီးသွားတာတော့မရှိဘူးလို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံပျောင်းယန်းပြည်နယ်မြောက်ပိုင်းဒေသတေချွန်းဒေသကနေဒေသဆန်တော်ချိန်မနေ့6:53မိနစ်မှာတာတိုပြစ်ဒုံးကြီးတစ်စွန်းကိုမြောက်ကိုရီးယားကပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကပြောပါတယ်။7မိနစ်မပြည့်ခင်မှာကျလာခဲ့တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆိုပါတယ်။ကွာလွန်ဒူဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဆိုအာဘေရန်နိုင်ငံတော်စာပနခန်းနာကိုတက်ရောက်ဖို့တိုချိုမှာရှိတဲ့မြန်မာတန်ယုံကိုဖိတ်ကြားခဲ့တဲ့အတွက်မြန်မာတန်ယုံဝန်တန်းဟောင်တယောက်ကစနေနေ့ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အကြမ်းမဖက်ပူးပေါင်းဆောင်ရွက်ခြင်းမပြုတဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ယာဒုကဖယ်ရှားခံထားတဲ့တန်တမာဟောင်းဦးအောင်စိုးမိုးနဲ့တွေ့ဆုံပြီးဂျပန် Times သတင်းစာကအခုလိုသတင်းရေးသားခဲ့တာဖြစ်ပါတယ
်။သတင်းအချင်းချက်ကိုဦးတင်မောင်တန်းကြေညာပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအတန်ဖန်းဆိုင်ရာအင်ဂျင်နီယာတွေကတော့Cornelius Dana နဲ့ Tian Wang တို့ဖြစ်ပါတယ်။ PO American အတန်းရဲ့ဒီကနေ့ညဖက်9:20စီစဉ်တွေကို line meter 3251နဲ့ line meter 190အပြင် PO ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကြမ်းမှရှင်လမ်းပါစေရှင်။ PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.